တနိုင်ငံလုံးရွေးကောက်ပွဲရလဒ်တွေကိုကော်မရှင်ကကြီးညာနိုင်ခြင်းမရှိသေးပေမဲ့လို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့တိုင်းနယ်ပြည်နယ်ရုံးတွေကတဆင့်တနိုင်ငံလုံးမဲယုံတီတီကစုဆောင်းကောက်ယူရတဲ့စင်းအရာဆိုရင်တော့ NLD ဟာအနည်းဆုံး80ရာခိုင်နှုန်းအနိုင်ရရှိထားပြီလို့သိရပါတယ်။ရန်ကုန်မြို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးရှိကိုကိုယ်တိုင်သွားရောက်တရင်ယူထားတဲ့ကိုသားညိုဦးကတရင်ပြပို့ထားပါတယ်ရှင်။
ဒါတော့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးရုံးရှိမှာသူ့ကိုထောက်ခံတဲ့ဒီလူလူပြည်သက်တွေစုဝေးနေကြတာတွေ့ရတာဖြစ်ပါတယ်။အဲ့တော့ဒီမြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်တဲမှာဆိုလို့ရှိရင်ဒီမီဒီယာစင်တာတွေတောက်ဒီသူတို့လူကြီးပိုင်းတွေအကုန်လုံးရုံးထိုင်ပါတယ်ရုံးထိုင်ပြီးတော့တနိုင်ငံလုံးကနေပြီးတော့သူတို့ရရှိတဲ့ဒီအောင်နိုင်ရဲ့အချက်လက်တွေကိုစုဆောင်းပြီးတော့လူလူကိုထုတ်ပြန်ပေးဖို့အတွက်ဆောင်ရည်ရလို့သိရပါတယ်။ဆိုတော့တာဝန်ရှိသူတွေကိုမေးကြည့်ရသလောက်မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လက်ရှိရထားတဲ့အခြေအနေရကိုဒီအောင်နိုင်တဲ့အနေအထားကတနိုင်ငံလုံးတိုင်းတန်နေဆိုရင်80ရာခိုင်နှုန်းကျော်80ရာခိုင်နှုန်းအထိကိုသူတို့အောင်နိုင်ထားပြီလို့သိရပါတယ်
။ဒီဖက်ချုပ်ရာမေရ
1000ဒေါ်လာသမူကစီဖက်ချုပ်အနေနဲ့သက်ဆိုင်ရာတိုင်းနယ်ပြည်နယ်လိုက်ရရှိထားတဲ့သူတို့မဲဆင်းတွေကိုပြည်သာပြုစုနေတာဖြစ်ပါတယ်။ပြောစီဒီကောက်ဘွဲကောင်ရှင်ကရန်ကုန်တိုင်းအတွင်းကရှိတဲ့မြို့နယ်ချို့ကမဲနိုင်ခြင်းကိုသာဒီကနေ့ကြီးညာခဲ့ပြီမဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့တိုင်းနယ်ပြည်နယ်အတော်များများမှာရှိတဲ့မဲယုံလိုက်နိုင်ငံရှင်တွေကိုရရှိခွင့်ပြုတာပြီးဖြစ်ပါတယ်။အငင်းပွားပွဲဖြစ်နေတဲ့နေရာတွေသူပြစ်ပြီးကြိုတင်မဲ့ကိစ္စတွေကြောင့်ကော်မရှင်ကိုစောတကတက်ထားတဲ့မြို့နယ်၃လေးမြို့နယ်ရှိနေပြီးတော့အချို့ဝေးလံခေါင်တည်တဲ့ရက်ကမဲယုံတွေကဆင်းနေကိုရရှိဖို့အတွက်စောင့်ဆိုင်းနေရဆဲရှိပါတယ်။ရရှိထားတဲ့မဲဆင်းအနိုင်တွေအရဆိုရင်တော့သူတို့အနေနဲ့အနည်းဆုံး80ရာခိုင်နှုန်းကျော်အနိုင်ရရှိထားပြီးဖြစ်တယ်လို့ NLD ခေါင်းဆောင်သူကပြောပါတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရုံးချုပ်ချက်ကိုလည်းစီဝေးခဲ့တဲ့လူလူပြည်သက်ကိုလည်း NLD ဥက္ကဋ္ဌဒေါက်တာစုကြည်ကဒီကနေ့မနေ့ပိုင်းကမေကွန်းသူပြောပါတယ်။လူလူရဲ့ထောက်ခံမှုကိုကျေးဇူးတင်တဲ့အကြောင်းနဲ့ဒီအောင်မြင်မှုဟာ NLD အတွက်တည်းမဟုတ်ဘဲတနင်္ဂနွေလောက်အတွက်ဖြစ်စီရမယ်လို့ဒေါက်တာစုကြည်ကပြောပြပေါ်ပါတယ်။ဒီအောင်မြင်မှုဟာတ
နင်္ဂနွေလောက်အတွက်ဖြစ်စီရမယ်။ဒီအတွက်ဒီဘယ်ဖို့ကိုလည်းဆောင်ရှိရမယ်။ဒါကြောင့်နိုင်ငံတော်ရဲ့အောင်မြင်မှုကိုရောက်အောင်လေ
အဲ့ဒီကအခုခမန်းထားရဲ့မင်းအနိုင်ရှင်ရဆိုရင်တော့အန်တီအနေနဲ့အစိုးရဖွဲ့နိုင်တဲ့အလားလာရှိပါတယ်သူတို့အနေနဲ့အစိုးရဖွဲ့တယ်လို့ရှိရင်မျိုးသားရင်ကြားစီကိုအစိုးရတည်းရဲ့ဖြစ်စေရမယ်လို့ဒေါက်ဆန်းစုကြည်ကတော့ပြောထားပါတယ်။ NLD ရုံးချုပ်ရှိပါတော့သူ့ကိုထောက်ခံသူတွေဟာမနေ့ညနေပိုင်းကလိုပဲဒီကနေ့မနေ့ပိုင်းကလေးကစပြီးတော့စီဝေးအောင်ပွဲခံနေကြပါတယ်။ NLD ကိုထောက်ခံတဲ့လူလူအနေနဲ့ရွေးကောက်ပွဲရလဒ်တွေအပေါ်မှာတည်တည်ငြိမ်ငြိမ်နဲ့ရင်ဆိုင်ကြဖို့ကိုလည်း NLD ပါတီကတိုက်တွန်းထားပါတယ်ခင်ဗျ။